တနေ့တနေ့နိုင်ငံမှာလောင်ကျွမ်းနေတဲ့တော်မီကနေပြန့်နှံ့လာတဲ့မိဂိုတွေဟာလေတူထဲမှာကျန်းမာရေးကိုထိခိုက်နိုင်လောက်တဲ့အထိဖြစ်နေတာကြောင့်အမေရိကန်ပြည်ထောင်စုအရှေ့ကျန်းကမြို့တွေမှာလေတူသတိပေးချက်တွေထုတ်ပြန်ထားပြီးတော့အိမ်ပြင်ထွက်ရေးနှာခေါင်းစည်းဝတ်ကြဖို့အတွက်တာဝန်ရှိသူတွေဆော်ဩနေပါတယ်။မြို့တော်ဝါရှင်တန် DC နဲ့နယူးယောက်မြို့ကကျောင်းတွေအပါအဝင်အရှေ့ပိုင်းကကျောင်းတော်များများမှလည်းကျောင်းသားတွေရဲ့ပြင်ပလှုပ်ရှားမှုတွေကိုဖျက်ထားရပါတယ်။မီဂိုရီကြောင့်အမြင်မကြည်လင်တဲ့အတွက်နယူးယောက်မြို့မှာပုံထုံးနေတော့ကလေရင်ခီးစဉ်တချို့ကိုတောင်ဖျက်ခဲ့ရပါတယ်။မီဂိုရီကြောင့်လေထုညဉ့်ညမ်းမှုပမာဏဟာအဆမတန်များနေတဲ့အတွက်ဖြစ်နိုင်ရင်အိမ်ပြင်မထွက်ကြဖို့နဲ့ထွက်မယ်ဆိုရင်လည်းနှာခေါင်းစည်းဝတ်ဆင်ကြဖို့အတွက်နယူးယောက်မြို့တော်ဝန်အဲရစ်အဒမ်စ်ကတိုက်တွန်းထားပါတယ်။အတ္တလန္တိတ်သမုဒ္ဒရာနဲ့ထိဆက်နေတဲ့အမေရိကန်အရှေ့ခြမ်းကမ်းရိုးတန်းဒေသအားလုံးမှာလေထုအရေးအသွေးသတိပေးချက်ကိုအမေရိကန်မိုးလေဝသဌာနကထုတ်ပြန်ထားပါတယ်။အရှေ့ပိုင်းမှာရှိတဲ့ Vermont ကနေ Town Carolina ပြည်နယ်တွေသာမကအနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့ Ohio နဲ့ Kansas ပြည်နယ်တွေအထိကိုအိမ်ပြင်မှာကြာကြာနေရင်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေပါတယ်။ American မြောက်ပိုင်းနဲ့ထိစပ်နေတဲ့ကနေဒါနိုင်ငံမှာအေက10သန်းနီးပါးလောက်ကိုတော်မီလောင်ကျွမ်းနေပါတယ်။ဒီကနေ့အထိကနေဒါနိုင်ငံတဝမ်းမှာတော်မီပေါင်း414ခုထက်မနည်းလောင်ကျွမ်းနေပြီးတော့239ခုကထိမ့်မြတ်နိုင်တဲ့အခြေအနေဖြစ်နေတယ်လို့အရေးပေါ်ပြည်စင်ရေးဆိုင်ရာဝန်ကြီးကပြောပါတယ်။မီးလောင်နေတဲ့အထက်မှာနိုင်ငံအရှေ့ပိုင်းက Quebec ပြည်နယ်ဟာအဆိုးဆုံးဖြစ်ပါတယ်။အမေရိကန်ကမိသက်ရာနဲ့ချီလဲကနေဒါမှာသွားရောက်ကူညီမိငိမ့်သက်ပေးနေပါတယ်။တော်မီပြဿနာနဲ့ပတ်သက်လို့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အမေရိကန်သမ္မတ Joe Biden တို့ပုံထုံးနေတုန်းကဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါတယ်။အခုလိုကနေဒါနိုင်ငံအင်မတန်လိုအပ်နေတဲ့အကူအညီကိုအမေရိကန်ကပေးတဲ့အတွက်ကျေးဇူးတင်ကြောင်းလဲဝန်ကြီးချုပ် Trudeau ကသမ္မတ Biden ကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်ရှင်။